မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်မတ်လ6ရက်တောက်ကြနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညနေခင်းရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်မကတော့စုမြတ်မော်ပါရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါရှိမရှိစစ်ဆေးနိုင်မဲ့စံတပ်ပစ္စည်းအစုံတန်းအခုသတင်းနှစ်ပတ်ထဲရောက်လာဖို့ရှိနေပါတယ်။နိုင်ငံခြားစစ်တပ်မှုတွေကိုတင်ဆောင်လာတဲ့စစ်ရဟတ်ယာဉ်တစ်စင်းဟာရှမ်းပြည်နယ်မြောက်ပိုင်းမှာပြတ်ကျခဲ့လို့ရဟတ်ယာဉ်အဖွဲ့ဝင်တချို့ဒဏ်ရာရသွားပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညနေခင်းအတွက်သတင်းရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာ COVID-19 အတိပြုလူနာမရှိသေးပေမဲ့လို့ယောဂါစောင့်ကြည့်ရေးလုပ်ငန်းတွေကိုအရှိန်အဟုန်မြင့်ဆောင်ရွက်နေပါတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖြတ်ရေးဌာနကပြောဆိုလိုက်တဲ့အကြောင်းသတင်းနဲ့အတူတရုတ်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့အစီအစဉ်နဲ့ပြန်ရောက်လာတဲ့တရားမဝင်လူသား154ဦးရဲ့အခြေအနေဘယ်လိုရှိပါသလဲ
။ဟုတ်ကော်ရန်တင်းလို့ရမလို့ကော်ရန်တင်းလို့ဘူးသူတို့တရားပြောလိုက်တာပေါ့နော်။လေးရဲ့ကောင်းကောင်းရဲ့ကတရားမမရှိဘူးဖြားလေတရားမ
မရှိ။ကျမရေးဝန်ကြီးဌာနကပြောဆိုခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒီကိုရိုနာဗိုင်းရပ်စ်ကမ္ဘာတဝန်းဆက်လက်ပြန့်နှံ့နေတာနဲ့အမျှဒါကိုထိန်းချုပ်တိုက်ဖြတ်နိုင်မှုကမ္ဘာနိုင်ငံတွေစူးစမ်းနေကြတဲ့အကြောင်းနောက်ဆုံးရသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရည်စုံကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
COVID-19 ရောဂါရှိမရှိစစ်ဆေးနိုင်မဲ့စံတပ်ပစ္စည်းအစုံတန်းကိုအမေရိကန်ပြည်ထောင်စုကအခုသတင်းပတ်ထည့်ရောက်လာဖို့မျှော်လင့်တယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနကပြောလိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတစ်ခုကထုတ်လုပ်တဲ့စံတပ်ပစ္စည်းတွေကိုတင်ပို့မှာဖြစ်တယ်လို့ဝန်ကြီး Alex Aza ကကြာသပတေးနေ့ကပြောကြားခဲ့တာပါ။ COVID-19 ရောဂါစစ်ဆေးတဲ့ပစ္စည်းတွေအလုံးအလောက်မရှိတာကြောင့်အစိုးရအပေါ်ဝေဖန်မှုတွေရှိနေချိန်မှာသူကအခုလိုပြောခဲ့တာပါ။ဒုသမ္မတ Mike Pence ကတော့အမေရိကန်မှာကူးစက်နိုင်ခြေနည်းသေးတယ်လို့ပြောကြားပါတယ်။နိုင်ငံတွေကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သေဆုံးသူ12ယောက်ရှိတဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကရေးပေါ်တုံ့ပြန်ရေးဆန္ဒကိုတွားရောက်ခဲ့ပြီးဒုသမ္မတမိုက်ပန့်ကပိုးကူးစက်မှုနဲ့ပတ်သက်လို့အတက်စရာအမြင်နဲ့အခုလိုပြောကြားခဲ့ပါတယ်
။ Well, the coronavirus has spread in the Seattle area and new cases are detected.
ဆီယက်တယ်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတယ်လို့နိုင်ငံတော်မှလည်းပိုးကူးစက်သူတွေနေတိုင်းရှိနေချိန်မှာသတင်းကောင်းကတော့ပိုးကူးစက်သူတော်တော်များများပြန်လဲကျန်းမာနေကောင်းနေကြပါတယ်။ကျွမ်းကျင်သူတွေအပြောအရတာမန်အမေရိကန်ပြည်သူတွေကြားပိုးကူးစက်နိုင်ခြေနည်းနေသေးတယ်လို့ဒုသမ္မတမိုက်ပန့်ကပြောသွားတာပါ။ပိုးကူးစက်မှုထိန်းချုပ်နိုင်ဖို့ပြည်내အဆင့်နိုင်ငံတနိုင်ငံလုံးအဆင့်နဲ့အားထုတ်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်ပိုးကူးစက်နေသူ200ကျော်ရှိနေပြီးတော့သေဆုံးသူ12ယောက်ရှိပါတယ်။တချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးကိုမန်ချက်ကျူးဆက်ပြည်နယ်ထဲမှာအခြေစိုက်တဲ့ Moderna ဆိုတဲ့ကုမ္ပဏီတစ်ခုကစမ်းသပ်ထုတ်လုပ်ထားပြီးတော့အမေရိကန်ကူးစက်ရောဂါဌာနကိုပေးပို့ထားပြီးဖြစ်ပါတယ်။ဒီစမ်းသပ်ဆေးတွေကိုလက်တွေ့ထိထိရောက်ရောက်သုံးဆွဲနိုင်ဖို့စမ်းသပ်မှုတွေကိုတော့တနစ်ကနေပြီးတော့တနစ်ခွဲလောက်အချိန်ပေးရအောင်မှဖြစ်ပါတယ်။ကမ္ဘာတဝန်းမှာ COVID-19 ရောဂါဖြစ်နေသူဟာအခုချိန်ထိ18,900 ကျော်ရှိနေပြီးတော့သေဆုံးသူကလည်း3,400နီးပါးရှိပါတယ်ရှင်
။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အောင်စိုက်လှုပ်ဆောင်နေတာကြောင့်2011ငရင်နဲ့ဆူနာမီဘေးဒုက္ခအတွင်းသေဆုံးသွားသူတွေအတွက်အောက်မေ့ဖွယ်အခမ်းအနားကိုဖျက်သိမ်းသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နဲ့တောင်ကိုရီးယားနိုင်ငံကလာတဲ့သူတွေအားလုံးကိုလည်းစုရပိုင်ဆောင်အုံတွေမှာ14ရက်ကြာတိကျခွဲပြီးတော့ထားရမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာလိုက်ပြီးတရက်အကြာမှာအခုလိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။တရုတ်နဲ့တောင်ကိုရီးယားနိုင်ငံကနေအလဲလာတဲ့သူတွေအနေနဲ့လည်းအများပြည်သူသိပို့ဆောင်ရေးတွေကိုအသုံးပြုခွင့်ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ဂျပန်နိုင်ငံမှာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်နေသူ1,050ထက်လည်းရှိပြီးတော့အဲ့ဒီက906ယောက်ကတိကျခွဲပြီးတော့စိုက်ကပ်ထားတဲ့အပျော်စီးသင်္ဘောကြီးပေါ်ကဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူနောက်ထပ်900ကျော်ရှိတာကြောင့်အခုဆိုရင်ရောဂါပိုးကူးစက်ခံသူအတွက်ဟာ6,500ထက်မနည်းရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ8,000ကျော်ရှိပြီးတော့တောင်ကိုရီးယားနိုင်ငံကတော့ကမ္ဘာမှာတရုတ်နိုင်ငံပြည်ရောဂါကူးစက်ခံထားသူဒုတိယအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတားဆီးတဲ့အနေနဲ့တောင်ကိုရီးယားကလာသူတွေအပေါ်ဂျပန်ကကန့်သက်တားမြစ်ချက်တွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားဆိုင်ရာဂျပန်သံအမတ်ကြီးကိုတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကဆင့်ခေါ်တွေ့ဆုံခဲ့ပါတယ်။ ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ1000ကျော်ရှိနေတဲ့ဂျပန်နိုင်ငံကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကလာကြတဲ့ခီးသည်တွေကိုသတင်းနှစ်ပတ်တီးခြားခွဲစောင့်ကြည့်မယ်လို့ကြားသာပြီးနေတော့ကကြေညာခဲ့တာပါတောင်ကိုရီးယားအစိုးရနဲ့အသေးအချာဆွေးနွေးအတိပေးခြင်းမရှိဘဲဂျပန်နိုင်ငံကအခုလိုဆောင်ရွက်တဲ့အပေါ်အင်ပတန်စိတ်မကောင်းဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ကွန်ခွားကပြောပါတယ်ဒီလိုအချိန်မျိုးမှာဒီလိုမျိုးလုပ်တာဟာမိတ်ဆွေမဆန်တယ်လို့သိပ္ပံနည်းကြလည်းမဖြစ်တာကြောင့်ဒီကန့်သတ်ချက်တွေကိုအများဆုံးပြန်ရုပ်သိမ်းပေးဖို့အတွက်ဝန်ကြီးကံကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံဟာအင်မတန်အရေးကြီးတဲ့ကာလကိုဖြတ်သန်းနေရပြီးတော့ဗိုင်းရပ်စ်ပိုးကူးစက်မှုပြန့်နှံ့အောင်ရပ်အောင်လုပ်နိုင်မနိုင်ဆိုတာကိုတော့နောက်သတင်းနှစ်ပတ်ကြာသိရမယ်လို့ဂျပန်တန်အမတ်ကြီးကိုဂျီတိုမီတာကတုံ့ပြန်ခဲ့ပါတယ်။ဆက်ဆံရေးအဖို့အထည်ဖြစ်နေတဲ့ဂျပန်နဲ့တောင်ကိုရီးယားကြားကိုရိုနာဗိုင်းရပ်စ်ပိုးကိစ္စကြောင့်ဆက်ဆံရေးထပ်ပြီးတော့ထိခိုက်နေတာဖြစ်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကဂျပန်ရောက်လာသူတွေအနေနဲ့ဂျပန်အစိုးရစီစဉ်ထားတဲ့နေရာတွေစီကိုပို့ခံရမှာဖြစ်ပြီးတော့14ရက်တီးခြားခွဲစောင့်ကြည့်ခံရမှာဖြစ်ပါတယ်။ဂျပန်ရဲ့အများသုံးပို့ဆောင်ရေးဝန်ဆောင်မှုတွေကိုလည်းတုံ့ပြန်မရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူတစ်နေ့တခြားများလာနေပြီးတော့ဒီကနေ့အထိ6200ကျော်ရှိနေပါတယ်။တရုတ်နိုင်ငံကတော့ပိုးကူးစက်နေသူတွေအများဆုံးဖြစ်ပြီး7000ကျော်ရှိပါတယ်ရှင်
။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့စိုးရိမ်နေတဲ့အားကြောင့်နယူးယောက်မြို့က Wall Street ကမ္ဘာစုရှယ်ယာဈေးကွက်ဟာလည်းမနေ့ကအရှုံးနေဖြစ်ပေါ်ခဲ့ပြီးတော့အာရှစုရှယ်ယာဈေးကွက်ဟာလည်းဒီနေ့မနက်မှာအကျနဲ့စတင်ဖွင့်လှစ်ခဲ့ပါတယ်။တောင်ကိုရီးယားဂျပန်နဲ့ထိုင်ဝမ်ကအစုရှယ်ယာဈေးကွက်တွေဟာဒီနေ့မှကျဆင်းခဲ့ပြီးတော့ဟောင်ကောင်ဈေးကွက်ကလည်းအကျဘက်ကိုဦးတည်ခဲ့ပါတယ်။အမေရိကန်ဈေးကွက်မှာတော့မနေ့ညကအစုရှယ်ယာဈေးတွေဈေးချပြီးတော့ရောင်းခဲ့ပြီးတဲ့နောက်အစုရှယ်ယာဈေးတွေထပ်ပြီးတော့ကျခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ဒီကနေဖြစ်လာတဲ့စီးပွားရေးကိစ္စရိုက်ခတ်မှုတွေကိုကမ္ဘာတော်မှာရှိတဲ့ပူပန်နေအနေနဲ့ထိန်းချုပ်နိုင်မလားဆိုတာကိုယင်းဒီမြုံနံသူတွေဘက်ကစိုးရိမ်နေကြတယ်လို့ဆူရှယ်ယာဈေးကွက်တွေကိုလေ့လာအကဲခတ်နေတဲ့လူးဝစ်စ်ဘောင်းကပြောကြားလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15563နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံသားစစ်တပ်မှုတွေကိုတင်ဆောင်လာတဲ့ဆေးရဟတ်ရင်တစ်စင်းရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့ပြကြခဲ့လို့ရဟတ်ရင်အဖွဲ့ဝင်တချို့ထံရရသွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာကနေလာရှိုးမြို့ကိုသွားမဲ့ဆေးရဟတ်ရင်တစ်စင်းဟာပြန်တက်ပြီးတော့မီတာ300လောက်အရောက်မှာဆက်ချွတ်ရင်းလာကြအောင်ပြက်ကြပြီးတော့ရဟတ်ဝင်အဖွဲ့ဝင်တချို့တန်းရရသွားတယ်လို့အဲ့ဒီမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။ကောင်းခါကျေးရွာအနီးမှာပြီးခဲ့တဲ့ February 28ရက်နေ့ကနေမတ်လ3ရက်နေ့အထိတပ်မတော်ကသိမ်းဆီးမိထားတဲ့ဒီမြို့ရဲဆေးဝါးတွေမြို့ရဲဆေးဝါးချက်တဲ့နေရာမှာပစ္စည်းတွေကိုသတင်းတောက်တွေကိုနိုင်ငံသားစစ်တပ်မှုတွေကိုခေါ်ပြပြီးတော့အပြတ်မှအခုလိုမျိုးရဟတ်ရင်မတော်တဆမှုဖြစ်တာပါ။ချွတ်ရင်းသွားတဲ့ရဟတ်ရင်ဟာဒီနိုင်ငံသားစစ်တပ်မှုတွေလိုက်ပါတဲ့ရဟတ်ယင်ဖြစ်ပြီးတော့စစ်တပ်မှုတယောက်မှထိခိုက်ဒဏ်ရာမရခဲ့ပါဘူးရဟတ်ယင်မှုနဲ့ရဟတ်ယင်ဝန်ထမ်းစုစုပေါင်း3ယောက်ဒဏ်ရာရသွားတယ်လို့ VOA သတင်းတောက်ကပြောပါတယ်ဒီရဟတ်ယင်ပြတ်ကျမှုသတင်းနဲ့ဒီမြူရဲဆေးဝါးဖမ်းဆီးခဲ့တဲ့အပေါ်တပ်မတော်တာဝန်ရှိသူတွေရဲ့သတင်းစာရှင်းလင်းပွဲသတင်းတွေကိုတော့ဒီခရီးကိုသွားခဲ့တဲ့ VOA သတင်းတောက်ကအပြည့်အစုံတင်ပြတာကိုည9နာရီရေဒီယိုအစီအစဉ်မှာကြားရမှာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအစ်မနိုင်ငံရေးသမားတွေတက်ရောက်လာတဲ့အခမ်းအနားတစ်ခုမှာအမည်မသိသေတဲ့သမားတစ်ယောက်ရဲ့ဒီကနေ့ပြစ်ခတ်မှုကြောင့်လူ18ဦးထက်မနည်းထိခိုက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဟာဇာရာလူနည်းစုတွေတဲကထင်ရှားတဲ့ရှီယာနိုင်ငံရေးခေါင်းဆောင်တဦးရဲ့အောက်မေ့ပွဲနှစ်ပတ်လည်အခမ်းအနားမှာဒုသမရခရင်ခလီလီမိန်ကုန်းပြောနေတဲ့အချိန်အခင်းဖြစ်ပွားခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အခမ်းအနားကိုအာဖဂန်ရုံးမြင့်သားများကနေထိုက်ရိုက်ဖျက်ဆီးခဲ့တာဖြစ်ပြီးတော့တနက်ပြစ်ခတ်မှုဖြစ်တဲ့အချိန်မှာတခြားလူတွေနဲ့အတူဒုသမရခလီလီပြေးလောပေါ်အောင်ခဲ့တာကိုလည်းတွေ့ရပါတယ်။ဒီတိုက်ခိုက်မှုကိုဘသူကမှတော့သူတို့လက်ချက်ဖြစ်လို့အခုချိန်ထိပြောဆိုတာမရှိသေးပါဘူး။တာလီဘန်တို့ဘက်ကလည်းသူတို့နဲ့မပတ်သက်ဘူးဆိုပြီးတော့ညှင်းဆိုထားပါတယ်။အာဖဂန်နိုင်ငံထဲမှာရှိတဲ့ရှီယာမွတ်စလင်တွေဝတ်ပြုဆူတောင်းတဲ့နေရာတွေမှာအရင်ကတိုက်ခိုက်မှုတွေကတော့သူတို့လက်ချက်ဖြစ်တယ်လို့ ISTO နဲ့ဆက်ဆက်တဲ့ဒေသခံ ISKP ဂျမ်ဖတ်ဖွဲ့ကတော့ပြောဆိုပါတယ်။ဒီကနေ့အခင်းဖြစ်တဲ့နေရာမှာတော့အာဖဂန်တိုက်ခိုက်ခေါင်းဆောင်တဲ့ဘူးတွေအုပ်ချုပ်ရေးမှူးအဗ်ဒူလာနဲ့သမရဟောက်ဟာမစ်ကာဇိုင်းတို့လည်းရှိနေကြတာပါ။သူတို့နှစ်ဦးလုံးတော့ထိခိုက်ဒဏ်ရာရရှိတာမရှိခဲ့ပါဘူး။သမရအက်စရက်ဂါနီကဒီတိုက်ခိုက်မှုကို Crimes Against Humanity လူမျိုးတုံးတပ်ဖြတ်မှုဖြစ်ပြောဆိုပြီးတော့ပြစ်တင်ရှုတ်ချခဲ့သလိုဒါဟာအာဖဂန်နစ္စတန်နိုင်ငံရဲ့ စီးလုံးညှိနှိုင်းမှုကိုရည်ရွယ်ပြီးတော့တိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံနောက်မြောက်ပိုင်းမှာအပြစ်ခတ်ရဲဆဲဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတရီဂျက်ဒါယက်အာဒိုဝါတို့ကြားလာရင်းနှီးကရရှိတဲ့သဘောတူညီချက်ဟာတောက်ကြနေကူးကျင်တွေကစတင်အသက်ဝင်နေပါပြီအစ်တလစ်ဒေသမှာအပြစ်ခတ်ရဲဆဲရေးသဘောတူညီမှုတွေကိုရုရှားနဲ့တူရကီကြားအရင်ကလည်းတစ်ချိန်မကရခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူး၉နှစ်ကြာနေပြီဖြစ်တဲ့ဆီးရီးယားစစ်ပွဲမှာရုရှားကဘာရှားအယ်အာဆတ်ဘက်ကနေဆီးရီးယားရုရှားတပ်တွေကနေစစ်ကူတိုက်ပေးနေတာပါအစ်တလစ်ဒေသကိုပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့ဆီးရီးယားအစိုးရတပ်တွေနဲ့တူရကီကြောထောက်နောက်ခံပေးထားတဲ့သဘုံတွေကြားပြီးခဲ့တဲ့သတင်းပတ်တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်အပြစ်ခတ်ရဲဆဲထားဖို့နောက်ဆုံးသဘောတူညီမှုရခဲ့ကြတာပါဒီတိုက်ပွဲတွေကြောင့်ကမ္ဘာအဆိုးဆုံးလူသားချင်းစာနာစရာပြဿနာကြီးဖြစ်ကောင်းဖြစ်နိုင်တယ်လို့ကုလသမဂ္ဂကပြောကြားပါတယ်။အပြစ်ရထားတဲ့ကာလအတွင်းဆီးရီးယားတပ်တွေဘက်ကတိုက်လာရင်တော့လက်တုံ့ပြန်တိုက်မယ်လို့တူရကီသမ္မတရီဂျက်ဒါယက်အာဒိုဝန်ကပြောကြားထားပါတယ်။အစ်တလစ်ဒေသတွေကအဓိကအဝေးပြေးလက်မှတ်ကြီးတစ်ခုလုံခြုံရေးအတွက်ရှေ့သတင်းဘက်ကစပြီးတော့ပူးတွဲကင်းလှည့်ဖို့လဲရုရှားသမ္မတနဲ့တူရကီသမ္မတကြားသဘောတူခဲ့ကြပါတယ်။
ယူရိုနိုင်ငံပေါ်လန်နဲ့တင်မို့ရောင်းချတာတွေမလုပ်ဖို့ရည်ယူထားတဲ့ချက်ကိုအော်တိုဘာလမကုံဆုံးခင်တက်တန်းထတ်တိုးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းလာပြီးတရားချာမှာအမေရိကန်နိုင်ငံသားရဲ့မိုက်အဝန်ကြီးမိုက်ပွန်ပီယိုဟာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့တိုက်ရိုက်စကားပြောဖို့အတွက်ကုလသမဂ္ဂရုံးချုပ်ကိုဒီနေ့သွားရောက်မှာဖြစ်ပါတယ်နိုင်ငံကအတိုင်းအဝိုင်းအနေနဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်မှာပါတဲ့အီရန်စစ်ဖက်ဒုံးကျည်နဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့ရည်ယူမှုတွေကိုရုတ်သိမ်းရမယ့်အချိန်ထိစောင့်မနေသင့်ဘူးဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောလိုက်ပါတယ်ယူရန်ဆိုရအနေနဲ့နိုင်ငံကအမှုမြေဆိုင်အေဂျင်စီ IAEA နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့စီးပင်းစည်းကမ်းတွေကိုချက်ချင်းအပြည့်အဝလိုက်နာဆောင်ရွက်ဖို့လိုကြောင်းစာချုပ်ပါအချက်တွေကိုအီရန်နိုင်ငံဘက်ကလိုက်နာဆောင်ရွက်လာအောင်နိုင်ငံအားလုံးအနေနဲ့လည်းလှုံ့ဆော်သွားမှာဖြစ်ပြီးတော့အဲ့လိုမလုပ်ဘူးဆိုရင်အီရန်နျူကလ িয়ার သဘောတူစာချုပ်ဟာဘာမှတန်ဖိုးရှိမှာမဟုတ်ဘူးဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောလိုက်ပါတယ်အီရန်နိုင်ငံဟာလွန်ခဲ့တဲ့3လအတွင်းယူရေနီယံတပ်ဆင်စုဆောင်းတာတွေကို3လလောက်တိုးပြီးတော့လှုံ့ဆော်လာတယ်လို့IAEA ကတော့အင်္ဂါနေ့ကပြောပါတယ်ဒါပြင်အီရန်နိုင်ငံထုတ်ပြန်ကြေညာခြင်းမရှိတဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ဆက်ဆက်နေတဲ့နေရာ၃ခုရှိပုံရတယ်လို့လည်းဆိုပါတယ်ခင်ဗျာ
တောက်ချညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုရရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်တာမျိုးဖြစ်လာရင်အကောင်းဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်ထားပါတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကပြောဆိုလိုက်ပါတယ်။လက်ရှိအချိန်ထိလည်းဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်အတီးပြုတ်လူနာမရှိသေးသလိုစောင့်ကြည့်စစ်ဆေးတာတွေကိုလည်းအရှိန်မြင့်လှုပ်ဆောင်နေတယ်လို့ပြောပါတယ်။တာဝန်ရှိသူတွေရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတ်မီခအပြည့်စုံဆက်ပြီးပြောပြပေးမှာပါ။COVID-19 နဲ့ပတ်သက်တဲ့သတင်းအမှားတွေပေါပျောက်ဖို့ပြည်သူတွေကြားမှာသတင်းမှန်ရရှိရေးနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုထုတ်ဖော်ပြောဆိုခဲ့တာပါ။ဒီရောဂါနဲ့ပတ်သက်လို့အစိုးရအနေနဲ့ဘယ်လိုကာကွယ်ဆောက်ရှောက်ဖို့စီစဉ်ထားလဲဆိုတာနဲ့ပတ်သက်လို့ VOE ကမေးမြန်းချိန်မှာဒေါက်ခင်ရင်ကြီးကအခုလိုဖြေကြားသွားခဲ့တာပါ။ကျွန်တ
ော်တို့ကပရော်ဖက်ဆာတွေကျွန်တော်တို့ပါဝင်တဲ့အဖွဲ့တွေကတိုင်းနိုင်ငံတွေကညွတ်တယ်မှာညွတ်တယ်လာကျွန်တော်တို့ infection prevention control measure တွေဘယ်လိုလုပ်ရမလဲဘာဆောင်ရွက်ရမလဲဆိုတာတွေဆိုကိစ္စနဲ့ပတ်သက်ပြီး case by case discussion တွေတမျိုးတွေလည်းရှိပါတယ်။အဲ့ဒီကျွန်တော်တို့ကဒီလို server system မှာရေးချင်မှဒေချောင်းဒေချောင်းလုပ်နေတယ်ကျွန်တော်တို့ကဘာရှိတယ်လဲဆိုရင်ကျွန်တော်တို့က influencer airline influencer lab business နဲ့စာပြီး server center နဲ့ site ဆိုတဲ့ဆေးရုံရှိရမှာရှိပါတယ်။အဲ့ဒီရှင်ရောရန်ကုန်မှာဆိုရန်ကုန်ဆေးရုံကြီးတင်ငန်းကျွန်တော်ဆေးရုံကြီးတင်ငန်းလုပ်ဆေးရုံကြီးမန္တလေးမှာဆိုမန္တလေးဆေးရုံကြီးနေပြီးတော့ကနေတခေါက်တိုင်းနိုင်ငံနဲ့သုံးခုမှာဒီဈေးကြီးရယ်ညဝင်ဘူးဆက်မြေကြီးနာစစ်တွေဒီလေးဥပါဆိုကျွန်တော်တို့ influencer live business ဖြစ်လာလို့ရှိရင်ဒီတက်လို့ပို့တယ်ကျွန်တော်တို့က surveillance system ကြီးရှိပြီးသားဖြစ်ပါတယ်
COVID-19 coronavirus ရောဂါပိုးဓာတ်ခွဲတီးပြူလူနာမတွေ့ရှိသေးတဲ့မြန်မာနိုင်ငံမှာဒီရောဂါစောင့်ကြည့်ကြည့်ရှုရေးနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေတာဖြစ်ပြီးပြည်내နဲ့တိုင်းဒေသတွေမှာပါရောဂါကူးစက်မှုမရှိအောင်ထိန်းချုပ်လှုပ်ဆောင်နေတာတွေလည်းရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာထူးမြင့်စွေက VOE ကိုပြောပါတယ်
ကျွန်တော်ဒါမှမတွေ့သေးဘူးပေါ့ဒါမှတွေ့လာခဲ့ရင်ရောဘယ်လိုလုပ်မလဲဆိုတော့ကျွန်တော်ဆောင်းတော့ပြောသလိုကျွန်တော်တို့မှာ strategy တွေရှိတယ်ပေါ့နော်ဝန်ကြီးဌာနအနေနဲ့ containment strategy တွေရှိတယ် control strategy တွေရှိတယ်ပြီးခါကျတော့ဗာလဲဟို mitigation ပေါ့ mitigation ကောမလား mitigation ကောလားအဲ strategy တွေရှိတယ်ဒီအရင်နဲ့ကျွန်တော်တို့ short ချတယ်ဟို containment ဆိုတော့တခါလဲထိန်းချုပ်လိုက်တာပေါ့ဖြစ်တဲ့နေရာကနေဘယ်မှအလွတ်မခံဘဲနဲ့တန်တရားလုံနာဆိုတန်တရားဒီဟိုဟာကိုတခါလဲထိန်းချုပ်တာမျိုးတွေ control ကျတော့ ဖြစ်သွားပြီဖြစ်သွားပြီဆိုဘယ်လိုထပ်ပြီးမပြောင်း control လုပ်မလဲဒီကောင်ထပ်ပြီးအများကြီးမပြောင်း mitigation ကဒီ season ကနေမှဖြစ်ဖြစ်နဲ့လူနိုင်ထပ်ပြီးမဖြစ်အောင်မဖြစ်အောင်ထပ် short ချသွားတဲ့ season တွေပေါ့နော်ဒီလို step by step ကြီးကျွန်တော်လောက်တာရှိတယ်လောလောဆယ်အခုဝန်ကြီးဌာနအနေနဲ့လည်းဒီ contingency plan ဆိုတာကျွန်တော်တို့ဆွဲနေတယ်အခုလောက်တာတော့လောက်တယ်လောက်နေတယ်လောက်တာတွေပို့ပြီးတော့ကျွန်တော်တို့စနစ်ကျဖြစ်သွားအောင်ပြန်ပြီးတော့ပြန်တုံးတက်ပြီးတော့လက်ရှိလောက်တာကိုပြန်တုံးတက်ပြီးတော့နောက်ထပ် plan တော့ကျွန်တော်တို့ထပ်ဆွဲနေပါတယ်အဲ့ဒါတော့ head setter ဒီ contingency plan ပေါ့အဲ့ဒါလည်းမကြခင်မှာထွက်လာတော့မှာအဲ့ဒါထွက်ရင်လည်းအဲ့ဒါမှလည်းအကုန်လုံးပြည့်စုံကြည့်
မြန်မာနိုင်ငံတွင်းမှာဒီနေ့ထိတော့ဒီယောဂပိုးမတွေ့ရှိရသေးပါဘူးလက်ရှိဒီယောဂပိုးရှိမရှိဆိုတာကိုလည်းအမျိုးသားကျန်းမာရေးတက်ခွင့်မှုဆိုင်ရာ NHM မှာစစ်ဆေးနိုင်ပြီဖြစ်ပါတယ်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီယောဂကာကွယ်တားဆီးနိုင်ဖို့အရေးပေါ်ရန်ပုံငွေတောင်းခံထားပြီးဒီရန်ပုံငွေတွေကနေတုံးဆွဲတော့ဖို့စီစဉ်နေတဲ့အကြောင်းလဲဒေါက်ခင်ကြီးကပြောဆိုလိုက်ပါတယ်ဒီယောဂနဲ့ပတ်သက်လို့စိုးရိမ်မှုမမြင်ကြဖို့ဒီယောဂဟာအသက်ကြီးပိုင်းနဲ့ယောဂအခန်းရှိသူတွေပိုသတိထားတဲ့ယောဂဖြစ်တဲ့အကြောင်းဒေါက်တာထူးမြင့်စေကလည်းဗီဒီယိုကိုပြောဆိုလိုက်ပါတယ
်ကူးဆက်တာကတော့လူတိုင်းကိုကူးဆက်နိုင်တယ်ဒါပေမဲ့လည်းကျွန်တော်တို့ကပြင်းထန်တာမပြင်းထန်တာကြတော့ဘယ်ဘက်မှမှမတူလဲဆိုတော့ယောဂအခန်းရှိတဲ့လူတွေဥပမာစီးဂျိုယောဂတို့နော်တခြားယောဂအခန်းရှိတဲ့လူတွေငကိုကလည်းအဆုတ်ယောဂငကိုအခန်းရှိနေတာလေနှလုံးယောဂအခန်းရှိဒီမျိုးတွေအခန်းရှိတဲ့အခါမှာတော့ဟိုတစ်ပေါင်းတစ်နှစ်ဖြစ်သွားတာပေါ့နော်ယောဂအခန်းရှိတဲ့ပုံမှာဒီ virus ကိုထပ်ပြီးကူးခံရဆိုရင်တာမန်လူကိုခံအားလောက်သူပြန်မတုံ့ပြန်နိုင်တော့အဲ့ကြရင်ဒီဟာတွေမှာပိုပြီးပြင်းထန်တတ်တယ်နောက်တစ်ခုကတော့အသက်ကြီးတဲ့လူတွေပေါ့နော်အသက်ကြီးတဲ့လူတွေဆို60အသက်60အထက်တွေပေါ့အသက်ကြီးလေဆိုရင်လည်းပဲပြောရရင်တော့80အထက်သို့ပိုဆိုရင်80အထက်သို့ပိုဆိုရင်ဒီလိုအသက်ကြီးရွယ်ဦးတွေအနေနဲ့ကပို view site တင်တယ်ဘာကြောင့်လဲဆိုတော့အခုဖြစ်နေတဲ့ဒီဟို reset တွေရလဲအသက်ကြီးတဲ့လူတွေမှာပိုပြီးထိခိုက်မှုပိုများနေတယ်ပေါ့နော်ဆုံးတာဆိုလည်းအသက်တွေဆုံးတာဆိုလည်းဆုံးတာအသက်ကြီးပိုင်းနေမှာနေရာဆုံးတော့ယောဂအခန်းရှိတဲ့လူတွေဒီနှစ်ခုမှာပို့ပြီးတော့သေဆုံးနိုင်တာပုံမှန်ဒီဆိုတာ60အောက်တည်းပုံမှန်လူတွေယောဂလည်းမရှိဘူးပုံမှန်ကျန်ကျန်ခံခံလူတွေကတော့တိတ်ပြီးတော့ပြဿနာမရှိပါဘူးဟုတ်
ကျမကြီးဝန်ကြီးဌာနဘက်ကလက်ကိုစက်ပြန်တဲ့စနေတကြမကြခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့တကွေးတန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်နေထိုင်ဖို့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။ဒါအပြင်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေရှောင်ကျဉ်ဖို့အပါအဝင်ယောဂကာကွယ်ရေးကျမကြီးအသိပညာပေးနှိုးဆော်တာတွေကိုဇိုင်းနာဆောင်ရွက်ကြဖို့စော်ဩထားပါတယ်။ခုလိုသတင်းစာရှင်းလင်းပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွက်တကွေးသုံးယောဂကာကွယ်ရေးပစ္စည်းတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးစီကိုပေးအပ်ခဲ့ပါတယ်ရှင်
။သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောင်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့အစီအစဉ်နဲ့တရုတ်ကနေပြန်လာတဲ့တရားမဝင်အလုပ်သမားတွေအတွက်ကျန်းမာရေးအစီအစဉ်ဆောင်ရွက်နေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။မြန်မာတန်ရုံးရဲ့အစီအစဉ်နဲ့ပြန်ရောက်လာတဲ့တရားမဝင်လုပ်သား154ဦးကိုကျန်းမာရေးစစ်ဆေးမှုတွေနှစ်ဆင့်လှုပ်ဆောင်ပြီးတော့ကိုယ်အိမ်မှာပဲတည်တံ့နေဖို့အတွက်လည်းမှာကြားထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ COVID-19 ကြောင့်နေရက်ပြန်လို့ကြောင့်ဆက်သွယ်လာသူတွေကကြန့်ရှိတဲ့သူတွေကိုပြန်ပို့နိုင်မှုအတွက်တရုတ်အာဏာပိုင်တွေကမြစ်တာရက်ခံစားပေးပို့ထားတယ်လို့လည်းမြန်မာတန်ရုံးတာဝန်ရှိသူကပြောပါတယ်။တရုတ်ပြည်ကနေပြန်ရောက်လာတဲ့မြန်မာအလုပ်သမားတွေပေါ်မှာ COVID-19 ရောဂါကာကွယ်ရေးအတွက်ကျန်းမာရေးဌာနရဲ့ဆောင်ရွက်ထားမှုအကြောင်းတွေကို VOA သတင်းတော်စုစုကသတင်းပေးပို့ထားပါတယ်
။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်နေရက်ပြန်ကျင်သူတွေကိုတရုတ်နိုင်ငံရှန်တုံးပြည်နယ်ရူရှန်းမြို့ကနေတဆင့်မြန်မာတရုတ်နယ်စပ်ကိတ်ဖြစ်တဲ့ချင်းရွှေဟော်ကိုပြန်လည်ပို့ဆောင်ပေးနိုင်ခဲ့တာမနေ့ကအထိ154ယောက်ရှိသွားပြီလို့မြန်မာတန်ရုံးတာဝန်ရှိသူကပြောပါတယ်။အခုလိုပြန်ရောက်လာသူတွေကိုမြန်မာပြည်ထဲပေးမဝင်ခင်ချင်းရွှေဟော်နယ်စပ်ကိတ်မှာပဲကျမရေးစစ်စေးရာတွေဆောင်ရွက်ဖို့အတွက်ကျမရေးဦးစီးဌာနနဲ့သက်ဆိုင်ရာဌာနတွေအချင်းချင်းကြိုတင်ပြင်ဆင်မှုတွေလုပ်ထားတယ်လို့သိရပါဗျ။ပြန်ရောက်လာသူတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနေရပ်အသီးသီးကိုပြန်နိုင်မှုအတွက်လိုအပ်တာတွေကိုလည်းဆောင်ရွက်ပေးနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျမရေးဦးစီးမှုဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါဗျ။
သူတို့ဥချိုရေးဦးစီးဌာနနဲ့ချင်းရွှေော်ဆိုတော့လောက်ကန်ရကိုကန်ဒေတာဦးစီးရှိတယ်ပေါ့နော်အဲ့ဒါကိုဆရာတို့ဆက်တွေ့ပြီးတော့မှဒီတန်ရုံကနေပြန်လာတဲ့ဖွဲ့တွေဆိုလို့ရှိရင်ခွဲပြီးတော့ပြန်ရင်ဒီကတော့ယောဂပါခဲ့ရင်တော့မှပြန်တဲ့အောင်ပို့ပြီးတော့ဆိုးပါဆိုကားကိုတစုစီပြဲဆူလို့ရအောင်ချင်းရွှေော်ကနေပြီးတော့လာရှိုးရောက်တဲ့ဒီလေးဆရာတို့လုပ်ပြီးတယ
်မြန်မာတန်ရုံအစီအစဉ်နဲ့ပြန်လည်ရောက်ရှိလာသူတွေကိုမြန်မာတရုတ်နယ်ဆက်ချင်းရွှေော်မှာအဖျားတိုင်းလာပြီးသူတို့ရဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ head declaration ကတ်တွေကိုဖြည့်ခိုင်းတာနဲ့ကျန်းမာရေးပညာပေးတာတွေကိုဆောင်ရွက်နေတယ်လို့ဆိုပါတယ်အခုလိုဆောင်ရွက်တာတွေကိုနှစ်ဆင့်ဆောင်ရွက်ပြီးမှနေရက်ကိုအတိအသီးပြန်ခိုင်းတာလို့ဒေါက်တာတင်မောင်ညွန့်က VOA ကိုပြောပါတယ်
nothing normal lah. Cuci rumah tu senang tu. Di nama kau kaji rumah, kau lontar suri ayam lah. Nama kau kaji rumah, tu dia kau cuci yo, pusing kau bau mulu cakap lah. Kau lama macam cuci kain, ayam kau lontar kau suri ayam ni lupa dia. Nampi lah cakap ni terus kau lama macam pian dia. Kita cuma ini kena apa, no? Kau lontar jual sisi dia sah kau lupa. Kau korang dengar lah mo, korang dengar bu, terus tiga pialai dah, no? Dia kau ngaji kuat, dia mama bersih cari, dia mama tu.
COVID-19ကြောင့်နေရာပြောင်းချင်တယ်လို့အကြောင်းကြားလာသူထောင်900ဝန်းကျင်လောက်ထက်ကအရောက်900ကိုစစ်စစ်ပြီးဖြစ်လို့ပြန်ပို့နိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်။သူတို့တွေကတရုတ်ပြည်ထဲကိုတရားမဝင်လာရအောင်လုပ်လုပ်ကိုင်နေသူတွေဖြစ်ပြီးမနေ့ကအထိတရား50လေးကိုပြန်ပို့နိုင်ပြီဖြစ်တာကြောင့်ကြက်ရှိနေသူတွေကိုအများဆုံ
ို့ပို့လို့ရအောင်ကျွန်တော်တို့စူးစမ်းပြီးဆောင်ရွက်နေပါတယ်ခင်ဗျ။ဒီဥပဒေကလည်းတို့ကုန်ဆောင်အမျိုးသမီးတွေပါတယ်ဒါလေးဥစားပေးပို့တယ်ဆိုတော့လေဒါလေးတို့ဥစားပေးတယ်နောက်တဲ့ကျလည်းတို့ကလည်းအမှတ်ခံထားတာရှိပါတယ်ဒါလေးအကုန်လုံးတို့အစီအစဉ်ချိုးချောမှုပြန်ပို့ပေးတယ်ဆိုတော့အကြောင်းလေးတို့ကလည်းပို့ထားတာရှိပါတယ်ကျွန်တော်တို့တန်ရုံးနေနေတဲ့ဒီလူနိုင်ငံတိုင်းဝန်ကြီးဌာနရဲ့တက်ဆိုင်ရာပြည်နယ်တွေပေါ့နော်ချိုးချောမှုပြန်ပို့လို့ရအောင်ဆောင်ရွက်ပေးပါဆိုပြီးလည်းဒါကျွန်တော်မြစ်တိုင်းရဲ့ဆန္ဒပါရေးတွေစာရေးပို့ထားတာလည်းရှိပါတယ်ခင်ဗျ။အဲကြောင့်မို့လို့ကျွန်တော်နည်းနည်းလေးစိတ်ရှိပြီးချင်ပြီးဆောင်ပေးလို့ကျွန်တော်ပြောချင်ပါတယ်
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ6ရက်ညနေခင်းစီရင်အရလူပေါင်း 98,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ696ယောက်နဲ့သေဆုံးသူ6ဦးရဲ့စီရင်ကိုပါထက်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့ 3,300 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။
ဒါကတော့မြန်မာနိုင်ငံအတွင်းမှာဗိုင်းရပ်စ်ကာကွယ်ရေးဆောင်ရွက်နေတဲ့အကြောင်းစုစုသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုကမ္ဘာတဝန်းစူးစမ်းနေကြတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာတဝန်းကိုဆက်လက်ပြန့်နှံ့နေတာနဲ့အမျှဒါကိုထိန်းချုပ်တိုက်ဖြတ်နိုင်မှုအတွက်ကမ္ဘာနိုင်ငံတွေစူးစမ်းနေကြပါတယ်။နိုင်ငံတော်တော်များများမှာတော့ကျန်းမာရေးဆိုင်ရာမဟာဗျူဟာတွေချမှတ်ဆောင်ရွက်နေကြသလိုအစီအစဉ်တွေကိုဖျက်သိမ်းပစ်လိုက်တာအကြောင်းတွေပိတ်ပစ်တာတွေလည်းပိုပြီးတော့ရှိလာနေပါတယ်။စီးပွားရေးနဲ့နေစဉ်လူနေမှုဘဝတွေကိုအကြီးအကျယ်တက်ရောက်မှုဖြစ်စေတဲ့အစားအစာနဲ့လူသုံးကုန်ပစ္စည်းပြက်လက်မှုတွေနဲ့ကြုံလာရနေတဲ့အကြောင်း VOA သတင်းတော့မာရီယာမာဒီယာလို့ပေးပို့ထားတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အီတလီနိုင်ငံမှာတော့စာတင်ကြောင်းတွေနဲ့တက္ကသိုလ်တွေကိုမတ်လအလယ်အထိပိတ်ထားလိုက်ပါပြီ
။
အစိုးရအတွက်ဒီလိုဆုံးဖြတ်ချက်ကိုလွယ်လွယ်ချခဲ့ရတာမဟုတ်ဘူးလို့အီတလီပညာရေးဝန်ကြီးလူစီယာအဇိုလီနာကပြောသွားတာပါ။အစိုးရကအခုလိုရေးပေါ်အစီအမံတွေချမှတ်ဆောင်ရွက်လာခဲ့ပြီးနောက်မှာတော့ကျောင်းစာတင်ခန်းတွေ၊ဖျားကျောင်းတွေနဲ့စားတောက်ဆိုင်တွေမှာခြောက်ကပ်သွားပါတယ်။စာတောက်ဆန်ရှင်တယောက်ကသူအရှုံးပေါ်နေတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ Praticamente ci hanno delle disdette addirittura
2022ခုနှစ်အတွက်ကျိုးတင် booking လုပ်ထားတာတွေပြန်ဖြတ်သွားကြပါပြီ။လူတယောက်ချင်းလိုက်အုပ်စုလိုက် booking ဖြတ်တဲ့ email တွေဇက်တိုက်ရနေတော့တာပါပဲ။ Isha ပေါ်လည်းမရှိတော့ပါဘူး။နေရာတည်ကြရင်တော့ပြန်အဆင်ပြေလာဖို့မျှော်လင့်ပါရစေ
။မီလန်မြို့မှာတော့ဖျားချောင်းတွေကိုတောက်ခတ်ထားလိုက်တာပါ။ဒါကိုမှန်ကန်တဲ့ဆောင်ရွက်ချက်အဖြစ်အမူအဆကြတဲ့ဒေသခံတချို့လည်းရှိပါတယ
်။ If God knows and sees everything and if everything happens for a reason
ဘုရားသခင်ရဲ့အလိုအရအကြောင်းရှိလို့အကျိုးဖြစ်တယ်ဆိုရင်အခုလိုအချိန်မျိုးမှာဘုရားကြောင့်တကားတွေပိတ်မထားသင့်ပါဘူး။ယုံကြည်သူတွေကိုရှေ့ဆုံးကကြိုဆိုလက်ခံရမှာပါ။ယုံကြည်မှုတွေပို့ပြီးတော့ခိုင်မာအောင်လှုပ်ပေးရမှာပါ။အ
ီတလီမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ100ကျော်နဲ့ကူးစက်ခံရသူ3000ကျော်ရှိနေတာပါ။ပြည်ထောင်နိုင်ငံမှာတော့ကူးစက်ခံရသူ90နီးပါးအထိတိုးလာနေတာကြောင့်ဒေသခံလေကြောင်း live flight ကသူ့ရဲ့လေကြောင်းခီးစဉ်အားလုံးဖြတ်သိမ်းကြောင်းကို Twitter ကနေကြေညာထားပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်လို့ပြည်ထောင်သယ်ယူပို့ဆောင်ရေးဝန်ကြီး Grant Shapps ကအခုလိုပြောပါတယ
်။ With the situation that's developed with the corona an already weak company I'm afraid just hasn't
ကိုရိုနာပြဿနာဖြစ်လာချိန်မှာအရင်ကတည်းကစီးပွားရေးကျနေတဲ့ကုမ္ပဏီတစ်ခုအနေနဲ့ရှေ့ဆက်ရပ်တည်ဖို့မဖြစ်နိုင်တော့ပါဘူး။
တောင်အာဖရိကနိုင်ငံမှာတော့မနေ့ကြတာပြီးနေမှာပဲပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစတွေ့ပါတယ်။နိုင်ဂျီးရီးယားနဲ့စင်နီဂေါနိုင်ငံတွေပြီးရင်ဒီရောဂါပိုးကူးစက်ခံရတဲ့တတိယမြောက်အာဖရိကဆာဟာရာနိုင်ငံပဲဖြစ်ပါတယ်။တရုတ်နိုင်ငံကြုံတွေ့ရတဲ့အခြေအနေကိုသင်ကန်းစာယူပြီးတော့ကင်တွယ်နိုင်ဖို့မျှော်လင့်တဲ့အကြောင်းတောင်အာဖရိကချမ်းမာရေးဝန်ကြီးကပြောပါတယ
်။ I think what we have learned from China is that speed, decisiveness and unity of everyone and
ဆိုပြချက်ခိုင်မာချပြီးအားလုံးညီညွတ်ညွတ်နဲ့အမြန်ဆုံးတုံ့ပြန်ဆောင်ရွက်နိုင်မှုရေးကြီးတယ်ဆိုတာတရုတ်ကနေသင်ခန်းစာယူနိုင်ပါတယ
်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ11ယောက်ရှိသွားပါပြီ။ကယ်လီဖိုးနီးယားပြည်နယ်မှာပထမဆုံးသေဆုံးသူတဦးရှိခဲ့ပြီးတဲ့နောက်မှာတော့ပြည်နယ်တော်ဝင်ရှိသူတွေကအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ယောဂပြန့်နှံ့ဖြစ်ပွားမှုတွေကိုထိန်းချုပ်ဖို့ကြိုတင်ပြင်ဆင်ထားပြီးဖြစ်ကြောင်း Los Angeles မြို့တော်ဝင် Eric Cassidy ကပြောပါတယ
် It could be worse than we expect and all the experts are saying there is no way
ကျွန်တော်တို့ပြင်ဆင်ထားပါတယ်မျောလင်းတလောက်မဆိုးတာဖြစ်နိုင်တယ်လို့မျောလင်းထားတာတဲ့ဘိုးဘီဆိုးသွားတာမျိုးလည်းဖြစ်နိုင်ပါတယ်ဂျူဒင်တွက်ဆဖို့မလွယ်ဘူးဆိုတော့ကိုကြွန့်ကျင်သူတွေကပြောထားပြီးသားပါ
ကယ်လီဖိုးနီးယားပြည်နယ်မှာတည်ဆုံခဲ့တဲ့သူကတော့ Grand Princess အပျော်စီးသင်္ဘောကြီးနဲ့မက္ကဆီကိုနိုင်ငံကနေ San Francisco မြို့ကိုပြန်လာတဲ့အမျိုးသားတဦးဖြစ်ပါတယ်။ဒီအပျော်စီးစိန်ခံသင်္ဘောကြီးကိုတော့ကန့်ကွက်ခွင့်မပြုတော့ဘဲ San Francisco ကမ်းလွန်မှာပဲကြောက်ချထားပါတယ်
The ship will not come on shore until we appropriately assess.
ဒီတွေကိုတေချာစစ်ဆေးတာတွေမလုပ်ရသေးခင်ကန့်ကွက်ခွင့်ပြုမှာမဟုတ်ပါဘူးလို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြောသွားတာပါ။တောင်ကိုရီးယားနိုင်ငံမှာတော့နှာခေါင်းဆီးတွေပြက်လက်လာတာကိုဖြေရှင်းတဲ့အနေနဲ့ဒီလိုကုန်ပစ္စည်းတွေပြပတင်ပို့တာကိုကြားမြင်လိုက်တဲ့အပြင်နှာခေါင်းဆီးဝယ်ခွင့်ကိုလည်းတပတ်နှစ်ကြိမ်ကန့်တက်လိုက်ပါတယ်။တောင်ကိုရီးယားဒုတိယဗန္ဓာရေးဝန်ကြီးကင်မြုံဘွန်းကခုလိုပြောပါတယ်
။ "Ilji de.
ဒီလိုလုံးယုံနဲ့မလုံလောက်ပါဘူး။ဘာအာမခံချက်မှလည်းမပေးနိုင်ဘူးဆိုတာကျွန်တော်တို့သိပါတယ်။အားလုံးဘေးကင်းရေးကအဓိကမှုဂျမားရေးဝန်ထမ်းတွေယောဂအန္တရာယ်ကင်းရေးဆောင်ရွက်နေသူတွေအတွက်နှာခေါင်းဆီးတွေထုတ်ပေးမယ်ဆိုတာနားလည်ပေးစေချင်ပါတယ်။"
တောင်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံပြည်ရင်တော့ကမ္ဘာပေါ်မှာကူးစက်မှုအများဆုံးဖြစ်နေတဲ့နိုင်ငံပါ။နေစဉ်ထက်တိုးကူးစက်ခံရတဲ့သူရာနဲ့ချီရှိနေပြီးတော့အခုဆိုရင်ကူးစက်ခံရတဲ့သူပေါင်း 6,000 ကျော်ရှိနေပြီဖြစ်ပါတယ်ရှင
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူးတဲ့ကိုပဲတောင်းဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူဝဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုပ်ဆောင်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့တင်ပြရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လှုပ်ရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါသလားအခုလာမယ့်စနေညတိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတားရဲ့ပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ဂျူတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က0939232999လေး email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မနေ့ပြန်စနေညတရိုက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါသေးရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါသေးရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးပါရှင်။
နိုင်ငံခြားစစ်တပ်မှုတွေကိုတင်ဆောင်လာတဲ့စစ်ရဟတ်ယာဉ်တစ်စင်းရှမ်းပြည်မြောက်ပိုင်းမှာဒီကနေ့ပြတ်ကျခဲ့လို့ရဟတ်ယာဉ်ဖွဲ့ဝင်တချို့ထဏ်ရာရသွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာကနေလာရှုံမြို့ကိုသွားမဲ့စစ်ရဟတ်ယာဉ်တစ်စင်းပြန်တက်ပြီးတော့ဒီမီတာ30လောက်အရောက်မှာဆက်ချွတ်ရင်းနာကြောင့်ပြတ်ကျခဲ့တဲ့အတွက်ရဟတ်ယာဉ်ဖွဲ့ဝင်တချို့ထဏ်ရာရသွားတယ်လို့အဲ့ဒီမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။တပ်မတော်ကတိမ်းဆီထားတဲ့မူရစ်ဆေးဝါးတွေနဲ့မူရစ်ဆေးချက်တဲ့နေရာတွေကိုသတင်းတောက်တွေနိုင်ငံခြားစစ်တပ်မှုတွေကိုခေါ်ပြပြီးအပြတ်မှာအခုလိုရဟတ်ယာဉ်ပြတ်ကျတာပါ။နိုင်ငံခြားစစ်တပ်မှုတွေလိုက်သွားတဲ့ရဟတ်ယာဉ်ပြတ်ကျခဲ့ပေမဲ့စစ်တပ်မှုတယောက်မှထိခိုက်ဒဏ်ရာမရခဲ့ပဲရဟတ်ယာဉ်မှုနဲ့ရဟတ်ယာဉ်ဝန်တန်းစုစုပေါင်း3ယောက်ဒဏ်ရာရသွားတယ်လို့ VOA သတင်းတောက်ကပြောပါတယ်။ COVID-19 ရောဂါရှိမရှိစစ်ဆေးနိုင်မဲ့စမ်းသပ်ပစ္စည်းအဆုံတသန်းကိုအမေရိကန်ပြည်ထောင်စုကိုအခုသတင်းပတ်ထည့်ရောက်လာဖို့မျှော်လင့်တယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးကပြောကြားခဲ့ပါတယ်။ပုဂ္ဂလိကလုပ်ငန်းတစ်ခုကထုတ်လုပ်တဲ့စမ်းသပ်ပစ္စည်းတွေကိုတင်ပို့မှဖြစ်ပြီးတော့ဝန်ကြီးဖြစ်တယ်လို့ဒီဝင်းကြီး Alex Azar ကကြာတာရင်းတွေကပြောပါတယ်ဒုသမ္မတ Mike Pence ကတော့ American မှာကူးစက်နိုင်ခြေနည်းသေးတယ်လို့ပြောကြားခဲ့ပါတယ် American ပြည်ထောင်စုမှာလောလောဆယ်အထိပိုးကူးနေသူ200ကျော်ရှိနေပြီးတော့သေဆုံးသူကလည်း12ယောက်ရှိပါတယ်ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်နိုင်ဖို့အာရုံစိုက်လုပ်နေတာကြောင့်2012ခုနှစ်ဆူနာမီငရင်ဘေးဒုက္ခအတွင်းမှာသေဆုံးသွားသူတွေအတွက်နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကိုဖျက်သိမ်းမှာဖြစ်တယ်လို့ဂျပန်နိုင်ငံကဒီကနေ့အကြေညာပါတယ်ရှင်
နောက်ဆုံးရသတင်းချင်းတို့ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ဒက်စတာဝီရဝတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။请
This program has come to you from the Voice of America, Washington. From Washington.